Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်မေလ12ရက်ကြာသပတေးမနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2440 50နဲ့လိုင်းလိုက်မီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်သတင်းတွေကိုတင်ပြတဲ့အခါမှာတော့ဒီရုရှားကဥရောပတိုက်ကိုတင်ပို့နေတဲ့ဓာတ်ငွေ့ပိုက်လိုင်းကိုယူကရိန်းနိုင်ငံကပိတ်ကျစ်လိုက်ပါတယ်။အစ္စရေးစစ်စင်ရေးအတွင်းမှာသတင်းတော့အသက်ခံရတဲ့ကိစ္စအမေရိကန်နဲ့ကုလသမဂ္ဂတို့ကရှုံချလိုက်ကြပါတယ်။တခါအင်ဒိုနီးရှားရဲ့စားအုံးစီတင်ပို့မှုမရေရာတဲ့အခြေအနေတွေကြောင့်မလေးရှားနိုင်ငံကအခွင့်အသာမှုရရှိနေပါတယ်။ဒီလိုသတင်းအနေနဲ့ဒီစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းရေးဖြစ်စဉ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေပါလဲ။
ကျွန်တော်ရွာဦးလည်းမကြီးအချက်ပေါင်း100ကျော်လောက်ကနေပြတ်ခတ်ခဲ့တယ်။ဒီလိုကအလိုအချက်ပေါင်းများစွာပြတ်ခတ်ခဲ့ကြတာမှာကျွန်တော်တို့ရွာကို10ရက်နေကြတော့ဒီလိုဝင်ပြီးတာမှာပြင်းပြင်းမှာကျွန်တော်ရွာမနစ်ခဲ့ကြအကြီးကုန်ကြီးရှိလို့ကြ
။ဒုက္ခရင်ဆိုင်နေရတဲ့ဒေသခံတူဦးပြောပြသွားတာဖြစ်ပါတယ်။တခါ MOU စာချုပ်နဲ့ထိုင်းနိုင်ငံကိုသွားရောက်အလို့လုတ်ကန်နေတဲ့မြန်မာလူသမားတွေရဲ့အခြေအနေကရောဘယ်လိုရှိသလဲဆိုတဲ့သတင်းပေးဖို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
။ဥရောပရုရှားကတဘာတံငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်လူနေမှာကြင်ကြာလိုက်ပါတယ်။ရုရှားကထောက်ခံအားပေးနေတဲ့ခွက်ထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူရပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့အကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းတဘာတံငွေတင်ပို့မှုလုပ်ငန်းကပြောဆိုလိုက်တာပါ။နောက်ယောပါကိုရုရှားကတင်ပို့နေတဲ့ဓာတ်ငွေတွေရဲ့၃ပုံတစ်ပုံလောက်ဟာယူကရိန်းကဖျက်ဆီးနေတာဖြစ်ပြီးပိုက်လိုင်းတစ်ခုကိုပိတ်လိုက်ပြီးမြဲတခြားနေရာကနေပို့လို့ရနေသေးတဲ့အတွက်လက်တလုံးမှာကြီးကြီးမားမားထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခန့်မှန်းကြပါတယ်။ရုရှားဆိုရပါ Gazprom ဆိုင်ကုမ္ပဏီကတော့ဥယောပါကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25,000,000,000လောက်ကျဆင်းသွားတဲ့အကြောင်းပြခဲ့ရက်ကပဲကြေညာထားတာပါ။ဥယောပါသမဂ္ဂ EU ကတော့ယူကရိန်းပေါ်ရုရှားရဲ့တရင်းဆက်တစ်ပတ်ကြာကျူးကျော်စစ်ကိုတုံ့ပြန်တဲ့အနေနဲ့ရုရှားစွန့်ရင်ပေါ်အားထားနေရတာတွေကိုရှော့ချနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။ဒါပေမဲ့လည်းအဖို့ဝင်28နိုင်ငံတွေကကန့်ကွက်မှုတွေရှိနေပြီးဟန်ဂရီနိုင်ငံကတော့ရုရှားကစွန့်ရင်တည်ပို့မှုတွေကိုဖျက်တောက်လိုက်မယ်ဆိုရင်စီးပွားရေးမှာအထိနာလိမ့်မယ်လို့ပြောဆိုထားပါတယ်။ယူကရိန်းမှာငြိမ်းချမ်းရဖို့လက်တလောဖြစ်နိုင်ခြင်းမရှိတာထင်ရှားပေမဲ့ကုလသမဂ္ဂအနေနဲ့လက်လျှော့မှာမဟုတ်ပဲအတိတ်ပဲမဲ့တဲ့စစ်ပွဲကိုအဆုံးသတ်နိုင်ရေးဆက်လက်ကြိုးပမ်းသွားမယ်အကြောင်းအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် It was clear for us that at the present moment there are no immediate chances of a peace agreement or immediate chances for a global ceasefire
ဒီစစ်ပွဲကတစ်သက်လုံးဖြစ်နေမှာမဟုတ်ပါဘူးငြင်းချင်းဆွနေရမယ့်ခိုက်တံကိုရောက်လာပါလိမ့်မယ်ကုလသမဂ္ဂဘရင်းချင်းနိုင်ငံတကာဥပဒေနဲ့ညီပြဿနာကိုဖြေရှာနိုင်မယ့်ခိုက်တံကိုရောက်လာဖို့လဲမျှော်လင့်ပါတယ်လို့ဩစတြီးယားသမ္မတအလက်ဆန်ဒါဗန်ဒါပယ်လန်နဲ့တူဗိုလ်ထုနဲ့ဗီယက်နာမြို့ကဒင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်တာပါလူတတိကိုကယ်တင်နိုင်မှုဘေးလွတ်ရာတိတ်ရှောင်နိုင်မှုနဲ့စာနာမှုအကူအညီတွေပေးနိုင်မှုကုလသမဂ္ဂကအတက်နိုင်ဆုံးကြိုးပမ်းနေကြောင်းလဲအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ကျွန်တော်နဲ့နောက်ဖက်ကန်ဒီဇာမှာအေဇွေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုတရင်ယူနေစဉ်အေဂျာစီးရသတင်းတောက်ပြစ်ခတ်တပြက်ခံခဲ့ရတဲ့အပေါ်အမေရိကန်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချလိုက်ကြပါတယ်အသက်50နှစ်အရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှရင်အဘူအကလာဂျင်းနင်းမြို့မှာတရင်ယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝစ်ဆားထားရင်းနဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်သတင်းတောက်တည်ဆုံးတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့တပ်ဖြတ်မှုအတွက်အပြင်းထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ net price ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစနစ်တကျနဲ့အမြန်ဆုံးစူးစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လဲတိုက်တွန်းခဲ့ပါတယ်အကြစီရသတင်းတော့သိဆုံးမှုဟာကဘာတလွားကသတင်းမီဒီယာတွေပေါ်တိုက်ခတ်မှုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကုသမဂ္ဂမဟာမင်းကြီးယုံကလည်းသတင်းတော့သိဆုံးမှုအတွက်တွန်းလုပ်မိတဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တပြက်မှုကိုပွင့်လင်းမြင်သာမှုရှိရှိတရားလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေရတယ်အဆုံးသတ်ဖို့လည်းတိုက်တွန်းခဲ့တာပါ ကုသမဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ယဉ်ကျေးမှုချုပ်ကလည်းဒိန်းတာကိုတတ်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းသမ္မတမာခမော့အပတ်စ်နဲ့အယ်ဂျာဇီးယားဒိန်းဌာနတို့ကတော့ဒိန်းတာကိုဤဆွေးတက်ဖွဲ့တွေကသွေးနဲ့ပြောင်ပြောင်တင်းတင်းတက်ပြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုကြပါတယ်။ဤဆွေးဝန်ကြီးချုပ်နက်တာလီဘန်နက်ကတော့စုံစမ်းစစ်ဆေးမှုတွေမလုပ်ရသေးခင်မှာပါလက်စတိုင်းသမ္မတကအချင်းချင်းမရှိဆွဆွဲပြောဆိုလာတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်။ဟောင်ကောင်မှာထင်ရှားတဲ့ကက်သလစ်ခရစ်ယာန်ယဟန်မတ်တူးနဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတယောက်ကိုအမျိုးသားလူမျိုးရေးဥပဒေနဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တဲ့အပေါ်ဗက်တီကန်ကျောင်းတော်နဲ့အမေရိကန်ကစိုးရင်ကြောင်းပြောဆိုလိုက်ကြပါတယ်။အသက်60ရွယ်ဂျိုးဆက်ဇန်ကိုပြည်ပတ်တပ်ဖွဲ့နဲ့ပတ်သက်ဆက်နွယ်မှုဆွဆွဲခြင်းနဲ့ဗိုလ်ထုနေကဖမ်းဆီးလိုက်တယ်ပါ။တူပြည်မာကြီးဆွေရောက်ကိုအပြင်းထန်ဝေဖန်သူတူးလည်းဖြစ်တဲ့ယဟန်အမတ်ဇန်နဲ့ပေါ့ပ်ဆိုတော့ဒင်းနစ်ဟိုရိုးကိုတော့နောက်ပိုင်းမှာအာမခံနဲ့ပြန်လွတ်ပေးခဲ့ပါတယ်။ဟောင်ကောင်မှာအရက်ပက်လူမှုအတိုင်းဝိုင်းကို PRP ရှင်းလင်းမှုကြိုးပမ်းမှုတွေအတွက်စိတ်နှောက်ယှက်ဖြစ်ရကြောင်းနဲ့သတင်းမီဒီယာဘာသာရေးနဲ့ပညာရှင်အတိုင်းဝိုင်းမှာပုံမှန်လင်းလင်းပြောဆိုသူတွေကိုနှိပ်ကွပ်နေတဲ့အပေါ်စိုးရိမ်ကြောင်းအမေရိကန်သမ္မတအင်ဂျူရောအမျိုးသားလူမျိုးရေးကောင်စီရဲ့ Indo-Pacific ဒေသကြီးကညှိနှိုင်းဆောင်ရည်မှုကတ်ကမ်းဘဲကပြောဆိုခဲ့ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေဝေဖန်သူတွေကိုပြည်နှစ်တဲ့လူရဲတွေကိုရက်ဖို့လဲအင်ဂျူရောရက်တော့ပြောခွင့်ရကရင်ရောင်ပြဲကပြောဆိုခဲ့တာပါ။ကရီနေဇန်ပတ်စစ်ခံရတဲ့ပေါ်စိုးရင်ကြောင့်အခြေအနေကိုအထူးဆောင်ကြည့်နေတဲ့ကြောင်းဗာတီကန်ကျောင်းတော်ပြောခွင့်ရမတ်တီယိုဘရူနီကလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.2MHz 12.73 MHz 40.3 MHz 5.58kHz 5.89 MHz 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 5. ှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းအနေနဲ့မြန်မာအရေးကိစ္စမှာတန်တမန်ရေးအရာပူပြီးထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုဘက်ကလိုလားတယ်လို့အမေရိကန်အစိုးရရဲ့အင်ဒိုပစိဖိတ်ဒေသပေါင်းစပ်ညီနိုင်ရေးမှူးကတ်ကမ်ပယ်ကပြောဆိုသွားပါတယ
် We do want ASEAN to play a more deeply engaged role
ဘာဘီရေးနဲ့ပတ်သက်ပြီးအရေးကြီးတဲ့တန်တမန်ရေးကိစ္စတွေမှာ ASEAN အနေနဲ့ထဲထဲဝင်ဝင်ရေးပါတဲ့အခမ်းကဏ္ဍကနေလှုပ်ဆောင်ဖို့ကျွန်တော်တို့အနေနဲ့လိုလားပါတယ်လို့အင်ဒိုပစိဖိတ်ညီနိုင်ရေးမှူးကတ်ကမ်ပယ်ကပြောဆိုသွားတာပါမေလ12ရက်နဲ့13ရက်နေ့မှာကျင်းပမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာလည်းယူကရိန်းအရေးတရုတ်နိုင်ငံအရေးစတဲ့ကိစ္စတွေနီးတူမြန်မာနိုင်ငံအရေးကိုလည်းဆွေးနွေးကြလိမ့်မယ်လို့ဝါရှင်တန် DC က USIP ကကျင်းပတဲ့ဆွေးနွေးပွဲမှာကတ်ကမ်ပယ်ကပြောဆိုသွားပါတယ်အခုလာမယ့်အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့စစ်ကောင်စီဝင်ကြီးတွေကိုဖိတ်ကြားတာမရှိပါဘူးမြန်မာရေးအာဆီယံဘုံသဘောတူညီချက်တွေကိုမြန်မာနိုင်ငံဘက်ကလိုက်နာဖို့ပြက်ကွက်တာကြောင့်ဆိုပြီးအစင်းမြတ်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရာကိုစားပြုမှုခြံလှပ်ထားပါတယ်စစ်ကောင်စီဘက်ကလည်းဒီထိပ်သီးအစည်းအဝေးကိုကိုယ်စားလှယ်တဦးတယောက်မြဆေလွတ်ထားခြင်းမရှိဘူးလို့ပြောပါတယ်တစ်ဖက်မှာတော့မြန်မာရေးဖြည့်ရှင်းရမှာမြန်မာစစ်ကောင်စီအပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုလည်းထိစပ်ဖို့လိုမယ်ဆိုတဲ့အယူအဆတွေလည်းရှိနေပါတယ်တိတ်သည့်အစည်းအဝေးပွဲကျင်းပနေတဲ့ဂျာတာပရင်းနေနဲ့တောက်ကြနေတယ်မှာအာဆီယံနိုင်ငံတွေရဲ့ထိပ်သီးခေါင်းဆောင်တွေနဲ့တဦးချင်းတမရဂျိုးဘိုင်ဒင်တို့တီးခြားတွေ့ဆုံဖို့ရှိတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကဗုဒ္ဓဦးနဲ့မှာထုတ်ပေါ်ပြောဆိုထားပါတယ်။တိရီလင်္ကာနိုင်ငံမှာလူအခွင့်အရေးနဲ့အများပြည်သူလွတ်လပ်ခွင့်တွေကိုလေးစားပေးပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအစိုးရအနေနဲ့အလေးအနက်ထားနားထောင်ဖို့ပုတ်ဟန်မင်းကြီးဖရန်စစ်စ်ကဗုဒ္ဓဦးနဲ့မှာတိုက်တွန်းလိုက်ပါတယ်။စီပွားရေးအခြေအနေစိုးစိုးဝါးဝါကြဆင်းမှုတွေကြောင့်ဆန္ဒပြပွဲတွေဖြစ်နေတဲ့တိရီလင်္ကာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့ကဆန္ဒပြပြည်သူတွေနဲ့အစိုးရထောက်ခံသူတွေအကြားတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်တေချေဒဏ်ရာရမှုတွေဖြစ်ခဲ့ပါတယ်။လောလောဆယ်တိရီလင်္ကာနိုင်ငံမှာအပြင်မထွက်ရကာဖျူးအမိန့်ထုတ်စားပြီးကိုလံဘိုမြို့တော်မှာစစ်သားတွေကလမ်းတွေပေါ်မှာလုံခြုံရေးကင်းလှည့်နေပါတယ်။အစာအုပ်ဦးနဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးသူတွေအသက်အန္တရာယ်ပြုတိုက်ခိုက်သူတွေကိုပစ်ဖို့အမိန့်ပေးထားပါတယ်။အလုံးငင်းငင်းချမ်းချမ်းဖြစ်ရှင်းကြဖို့အချမ်းပဲတိုက်ခိုက်မှုတွေမလုပ်ကြဖို့ပုံဟန်မင်းကြီးက Twitter စာမျက်နှာကနေတဆင့်မြစ်တာရက်ခံထားပါတယ်လူဦးရေ22တန်းလောက်ရှိတဲ့တိရီလင်္ကာနိုင်ငံမှာ9တန်းဟာခရီးယန်ကိုးကွယ်သူတွေဖြစ်ပြီးအများစုက Roman Catholic ဘာသာဝင်တွေဖြစ်ပါတယ် အင်ဒိုနီးရှားနိုင်ငံရဲ့စားအုံးစီတင်ပို့မှုမူဝါဒမယင်မယားဖြစ်နေတဲ့အတွက်မလေးရှားနိုင်ငံဟာအိန္ဒိယကိုစားအုံးစီတင်ပို့ဖို့အခွင့်အလမ်းတွေပို့ရလာတယ်လို့စားအုံးစီလုပ်ငန်းရှင်များကပြောဆိုချပါတယ်။အင်ဒိုနီးရှားဟာကမ္ဘာပေါ်မှာစားအုံးစီအများဆုံးထုတ်လုပ်တင်ပို့တဲ့နိုင်ငံဖြစ်ပြီးအိန္ဒိယဟာစားအုံးစီအများဆုံးဝယ်ယူတင်သွင်းတဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားမှာစားအုံးစီတင်ပို့မှုအခွန်လျှော့ချခဲ့ပြီးပြီးခဲ့တဲ့လ22ရက်နေ့ကပြပတင်ပို့မှုတွေကိုလည်းကန့်တပိတ်ပင်ခဲ့ပါတယ်။ဒါကြောင့်အိန္ဒိယကဝယ်ယူသူတွေဟာမလေးရှားအပေါ်မှာပုံမမှီကိုအားထားလာရပါတယ်။မလေးရှားဟာစားအုံးစီဒုတိယအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အင်ဒိုနီးရှားထုတ်လုပ်မှုရဲ့ထက်ဝက်နီးပါးတာရှိပါတယ်။2020ခုနှစ်22ခုနှစ်ကုန်သွယ်ရေးနှစ်ပထမ5လအတွင်းမှာအိန္ဒိယကမလေးရှားကနေစားအုံးစီတန်ချိန် 1.4 တန်တင်သွင်းခဲ့ပြီးအင်ဒိုနီးရှားကနေတန်ချိန် 9,800 ကျော်ပဲတင်သွင်းခဲ့ပါတယ်။ဩစတြေးလျနိုင်ငံအနီးပင်လယ်ရေအောက်တန်တာကြောက်ခက်ပင်တွေဟာအပူချိန်ကြောင့်နောက်ထပ်တစ်ချိန်အစုလိုက်အပြုံလိုက်အယောင်တွေပျောက်ပြီးအဖြူရောင်အဖြစ်ပြောင်းကုန်ကြတယ်လို့အစိုးရသိပ္ပံပညာရှင်တွေကပြောဆိုပါတယ်။ရှည်လျားတဲ့နွေရာသီအပူချိန်ကြောင့်ကမ္ဘာအကြီးဆုံးတန်တာကြောက်ခက်တန်းရှိရာနေရာမှာ90ရာခိုင်နှုန်းကျော်ဟာအယောင်တွေပျောက်ကုန်ကြတယ်လို့အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့နှစ်ပတ်လည်အစီရင်ခံစာမှာ Great Barrier Reef အနဝါဥယျာဉ်တာဝန်ရှိသူတွေကပြောဆိုပါတယ်အခုလိုရောင်တွေပျောက်သွားတာဟာပင်လယ်သမုဒ္ဒရာရေပြင်အချိန်ကြာမြင့်စွာပူနေနေတဲ့အတွက်တန်တာကြောက်ခက်တွေရဲ့စွမ်းအင်နဲ့အရောင်တွေကိုဖြစ်စေတဲ့ဓာတ်ပေါင်းတွေပျက်စီးသွားတာကြောင့်လို့ဆိုပါတယ်တန်တာကြောက်ခက်တွေဟာအရောင်တွေပြန်ရှိလာနိုင်ပါတယ်အဲ့ဒီအတွက်အချိန်တစ်နှစ်လောက်တော့ကြာတတ်ပါတယ်ဒါပေမဲ့ပင်လယ်ရေပြင်ရဲ့အပူချိန်ပုံမှန်အတိုင်းပြန်ဖြစ်မလာဘူးဆိုရင်တော့ဒီကြောက်ခက်တွေဟာတည်ဆုံသွားနိုင်ပါတယ
်ကျွန်တော်ပြင်းနေမနေခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်နဲ့ကိုစောမိုးကျော်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်သတင်းပတ်စင်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့သကိုင်းတိုင်းတွေကနင်းမြေရှင်းလင်းရေးနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတွေကိုပြောပြချင်ပါတယ်။သကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းဒေသရေရှင်ရွာတဝိုက်မှာဆိုရင်မေလ၈ရက်ကနေ၁၀ရက်နေ့ထိ၃ရက်ဆက်တိုက်ဆိုသလိုစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါတယ်။ဒီလိုတိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်တပ်တွေကအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ရွာထဲဝင်လာပြီးနေအိမ်တွေအကုန်လုံးမီးရှို့ဖျက်ဆီးသွားခဲ့တယ်လို့ရွာကန်တွေက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မဆုမွန်ပြောပြမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရေရှင်ကျေးရွာတဝိုက်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမေလ၈ရက်နေ့ကနေ၁၀ရက်နေ့အထိ၃ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်မှာကျေးရွာလူနေအိမ်တွေကိုလက်နက်ကြီးတွေကျရောက်ခဲ့တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။အဲဒီနောက်မှာတော့စစ်ကောင်စီတပ်တွေဟာအင်ဂျီ300ကျော်လောက်ရှိတဲ့ရေရှင်ကျေးရွာတွေကိုပစ်ခတ်ဝင်ရောက်လာပြီးနေအိမ်တွေအကုန်လုံးကိုမီးရှို့ဖျက်ဆီးသွားတယ်လို့ရေရှင်ရွာခံကိုမောင်စိုးက VOA ကိုပြောပါတယ်
။ရှိရအနေနဲ့လည်းကျွန်တော်ရွာဦးလက်နက်ကြီးအချက်ပေါင်း100ကျော်လောက်ကနေပစ်ခတ်ခဲ့တယ်။ဒါ့အပြင်မှာ6ရက်နေကြာလည်းဒီလိုကအလိုအချက်ပေါင်းများစွာပစ်ခတ်ခဲ့ပြီးတာမှာကျွန်တော်တို့ရွာဦးဒီဆယ်ရက်ကြာတော့ဒီလိုဝင်ပြီးတာမှာစီးနေမှာကျွန်တော်ရွာမနစ်ရခဲ့တဲ့အနေကိုမီးရှို့လို့ကြခွေးလည်းမဆက်သေးဘူးကြရှို့နေနေတယ်။ဟုတ်ရပါတော့အကုန်လုံးဒေမမကြံတော့ဘူးလေပေါ့နော်လေဒေမမကြံနေဘူးပေါ့အေဂျီကကျွန်တော်တို့ရေရှင်က300ကျမလားဘလောက်ကြေကျွန်းနေ70လောက်ရှိတယ်ကြအကုန်လုံးမရမှာရေအကုန်လုံးမရှိခံတယ်က
ြဒီနေ့မေလ17ရက်နေ့နေ့ကင်းပိုင်းအထိစစ်တပ်ကရေရှင်ကျေးရွာထဲမှာတက်ဆွဲနေရယူထားပါတယ်တိုက်ပွဲကြောင့်ရေရှင်ကျေးရွာလေကြားကျေးရွာကုတ်ကူကျေးရွာရှားတော်ကျေးရွာနွားကျေးရွာစတဲ့ပတ်ဝန်းကျင်ကျေးရွာကဒေသခံ9000လောက်ဟာအိုးပြစ်အိမ်ပြင်းနဲ့ဘေးလွရာကိုတိမ်းရှောင်ပြေးလွှားနေကြရတယ်လို့ပြောပါတယ်တောတောင်တွေထဲမှာပုန်းခုန်နေရတဲ့အတွက်စာရေးတော်ရေးအပြင်ကျမ်းမာရေးပြဿနာတွေနဲ့ပါကြုံတွေ့နေရတယ်လို့ရေရှင်ရွာစစ်ပြေးဒုက္ခတွေတူကပြောပါတယ်
။လက်နဲ့ကြီးကြီးကအဲ့လိုမဖြစ်ဘူးဆိုတော့စနေတော့ရမှာပဲ။ဆဲဆောင်ပြီးရမှာအဲ့လိုကြီးကြအဲ့ဒါစာရေးတော့အဆင်မပြေဘူး။ဟိုကရေနဲ့အဲ့ဒါရေနဲ့ခက်ခဲတယ်။မွေးရပြီးဆိုအတိအတိုင်းပဲဟိုကလုံးဝအဆင်မပြေဘူး။တော်တယ်မနီယာဆိုတော့ဟိုရေမပြတ်မှာတော့မတို့လေအဲ့လိုမျိုးအမြန်ဝင်ကျော်ဖြစ်တဲ့တော့တဲလိုက်တည်းအဲ့လိုမျိုးလည်းရှိရမှာ။
ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလတုန်းကလည်းတိုက်ပွဲတွေဖြစ်လို့အဲ့ဒီဒေသခံတွေဟာစစ်ပြေးရှောင်ခဲ့ရဖို့ပါတယ်အခြေအနေတည်ငြိမ်လို့သူတို့နေရက်ကိုပြန်လာကြတာပါဒါပေမဲ့စစ်တပ်ကရွာကိုပြန်ဝင်လာတဲ့အချိန်တိုင်းမကြမကြာထွက်ပြေးနေရပြီးအခုတစ်ခေါက်မှာတော့နေအိမ်တွေမီးရှို့ခံရပြီးတိမ်းရှောင်ခဲ့ကြရတယ်လို့ဆိုပါတယ် April 29 ရက်နေ့ကနေအခုမေလ17ရက်နေ့အထိ10ရက်ကျော်ကြာကာလအတွင်းမှာအနီးပတ်ဝန်းကျင်ကကျေးရွာ၄ရွာခံမန်းအင်ဂျင်တစ်ထောင်ကျော်ဟာမီးလောင်ပြကျသွားတယ်လို့နေအိမ်တွေမီးလောင်တဲ့အခြေအနေကိုလိုက်လံကြည့်ရှုခဲ့တဲ့ဒေသခံပြည်သူတို့က VOA ကိုပြောပါတယ်
ဒီမိရှုခံရတာရောအရှင်စေးရဲ့တင်သားရေရှားဖို့ရေပေါ့နော်ဒီဂရင်းနဲ့တောင်ပိုင်းတင်သားအုပ်စုမှာပေါ့အရှင်စေးကတော့ခြေခမန်းခြေပေါ့တို့အတိအကျစဉ်းရင်းတော့မကောက်ကြလိမ့်မယ်ကျွန်တော်တို့ဒီအင်ချီ600ခန်းပေါ့တင်သားကတော့ရှင်လုံးဒါလည်းရှားဖို့က116လုံးပေါ့စုစုပေါင်းဆိုရင်တော့ကျွန်တော်တို့924လုံးလောက်သွားတယ်ဗျဒီချင်းကြတော့ကျွန်တော်တို့ခမန်းခြေတို့လမ်းမေးထားတာကျွန်တော်350လို့ပြောရတယ်ဒီရွာအနေထားကတော့ထောက်ကျသွားတော့ပေါ့ဗျာဒီလုံးဝပြကျသွားတဲ့အနေထားပေါ့ကွချားစီပေါ့ဗျာကွချားစီကျန်းနေကြတော့ပုတ်ကြိုက်ကြီးကတော့အကုန်ပြိုတဲ့ဟာလည်းပြိုတယ်ဒါပြီးအင်ဂျင်လေးကကျန်တဲ့ဟာလည်းကျန်တယ်မကျန်တဲ့ဟာတော့မကျန်ဘူးပေါ့ဒါပေမဲ့မြှားတော့အပြင်ကတော့မကျန်တဲ့ဟာများတယ
်မေလာပထမပတ်တုန်းကကလေးမျိုးနယ်တောင်ပိုင်းအရှေ့စီးကျေးရွာမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာနဲ့ရှားဖို့ကျေးရွာဘက်တိုက်ပွဲဖြစ်ခဲ့တဲ့အခြေအနေတွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတိအပြုပြောထားပေမဲ့နေအိမ်တွေမီးလောင်ကျွမ်းတာတော့မရှိဘူးဆိုပြီးညင်းဆိုထားပါတယ်ဒါပေမဲ့ဒေသခံတွေကတော့ကျေးရွာနေအိမ်တွေမီးလောင်ပြကျခဲ့တယ်လို့အသေးစားပြောဆိုထားပါတယ်အရှေ့စီးကျေးရွာကနေအိမ်မီးလောင်သွားတဲ့စစ်ပြေးဒုက္ခတွေတူကတော့အင်ဂျီယာမဲ့ဘဝနဲ့တောတောင်တွေထဲမှာပုန်းခိုနေရပြီးဆင်းရဲဒုက္ခတွေမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့အခုလိုပြောပါတယ
်ပြီးခဲ့တာကိုစသားတွေစုတာပါလေးနဲ့အိမ်ရှိရမရှိလို့ဘနာပါနေရမရှိလို့ပုံတွန်းခွတ်ချက်ပါလည်းမရှိမီးလောင်နေဆိုနေရမရှိတော့တဲမှာနေကြရတယ်ဘာမှမကြမ်းဘူးပြီးခုစားလိုက်တာပဲပဲလေးပြုတ်စားလိုက်နေခက်ခဲလာတော့ခက်ခဲလာပါဆင်းရဲဒုက္ခတော့မပြောနဲ့တော့လေးရဲ့အကြီးကမပြောနဲ့ဆိုအလေးရဲ့ဘဝဖြစ်ပြီးဆုံးမတော့ပြောနဲ့တော့ဒီအိုးဒီဘဝဒီနေရမရှိစားရမရှိဆိုဘဝရောက်ခပါအလေးရဲ့
တိုက်ပွဲတွေကြာပြေးလွားတင်းရှောင်နေရတဲ့စစ်ဘေးဒုက္ခတွေဟာတောတောင်တွေထဲမှာပဲမိုးကဖြစ်တဲ့တွေတူပြီးဖြစ်တယ်လို့နေထိုင်စားတောက်နေရပါတယ်စစ်ဘေးဒုက္ခတွေဟာမိုးကတဲလေးတွေနဲ့မိုးရင်းကာလမှာလည်းမိုးလေမလုံးတာလေပြင်းတိုက်ခိုက်မှုကြောင့်နေထိုင်အိပ်စက်ဖို့ရအခက်အခဲဖြစ်နေကြရပါတယ်စကိုင်းတိုင်းတွင်းတိုက်ပွဲတွေကြောင့်ဒေသခံကြီးရွာသားအများပြားဟာအခုခါမှာတော့စစ်ဘေးဒုက္ခတွေဖြစ်နေကြပြီးတွားရေးလာရေးနဲ့ဒေသတွင်းအခြေအနေတွေကြောင့်အကူအညီတွေမရရှိနိုင်ပဲဖြစ်နေကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါခင်ဗျာစကိုင်းတိုင်းတွေကဝဲလဲမြို့နယ်ဒီကျေးရွာတွေနဲ့ရင်းမပင်မြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဆက်လက်ပြီးတော့နေနေရှင်းလင်းရေးတွေလုပ်နေပါတယ်ဝဲလဲမြို့နယ်ပလဲတဲ့ကျေးရွာနီးကဒီနတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့တပ်ခွဲစခန်းတစ်ခုကိုစစ်ကောင်စီတပ်တွေကအင်အား200ဝန်းကျင်နဲ့ဝင်ရောက်စီးနှင်းပြီးမီးရှို့တာကြောင့်အဖွဲ့ဝင်တွေတပ်ဆုတ်ခွာသွားရပြီးရှောင်နေရတယ်လို့နတ်တောင်နဂါကာကွယ်ရေးအဖွဲ့ကပြောပါတယ်ဒီလိုနယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းမှာမီးရှို့တာတွေပြုလုပ်တဲ့အတွက်ကြောင့်မလို့ရွာသားတွေလည်းထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကပြပလာတဲ့ဒီသတင်းကိုတော့ကုခင်မောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းဝက်လက်မြို့နယ်တွေကကြီးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလုပ်နေတာကြောင့်ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေရှိနေကြသလိုကြီးရွာတွေကလည်းမီးရှို့ခံရတာကြောင့်ကြီးရွာသားတွေထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။မေလ7ရက်နေ့မှာတော့စစ်ကောင်စီတပ်တွေဟာနတ်တောင်နဂါပြည်သူ့ကာကွယ်ရေး PDF အဖွဲ့ရဲ့တပ်စခန်းတစ်ခုကိုဝင်ရောက်စီးနှင်းသိမ်းယူခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ်
။ကျွန်တော်စခန်းကိုလက်နက်ကြီးနဲ့ထုတ်ရဗျာ။အင်အားလည်းများတော့ဟိုလည်းလွတ်ရပဲကတ်နိုင်တော့တာဗျာ။ကျွန်တော်စခန်းနဲ့နီးရာတဲတွေမှန်တယ်များအကုန်လုံးကိုလည်းမီးရှို့သွားတယ်ဗျာ။ကျွန်တော်စခန်းလည်းမီးရှို့သွားတယ်။ကျွန်တော်တို့လက်တော်စခန်းကတော့ယာကျသွားပြီ။
ပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေစုခွာပြီးမိုင်းပေါက်ခွဲတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တချို့ထိခိုက်မှုရှိနိုင်တယ်လို့နတ်တောင်နဂါပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူပြောပါတယ်။နောက်ထပ်ရောက်လာတဲ့စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းကြောင့်ဝက်လက်မျိုးနယ်တွေကကျေးရွာ၅ရွာကခမန်းလူဦးရေ4000နီးပါးဟာထပ်ပြီးတိမ်းရှောင်ကြရတယ်လို့ဒေသခံတဦးကပြောပါတယ်
။ရွာတွေကိုစစ်ကြောင်းက150လောက်ထိုးတာလေ။အဲသူလာတော့သတင်းပို့ကြတာပေါ့ဗျာအဲ့ဒီမှာအကုန်လုံးလူကြီးလူငယ်အကုန်လုံးမကြမ်းမာတဲ့လူတွေရောဘုန်းကြီးတွေရောဒုက္ခိတတွေရောအကုန်လုံးရွာနေတဲထုတ်သွားလိုက်ပါဖုံးဖို့ပလဲတွေအဲ့ဒီတကအဲ့မကြီးတုံးနေလို့အကုန်လုံးကြာကြပဲတင်းမြောင်ဖြစ်သွားတယ်အဲ့ရနေစစ်ကြောင်းထိုးလာတဲ့ကကအခုကျွန်တော်တို့ဆွေချင်းခွေးပင်ကိုတဲချုံကန်ကြီးတော့မပြီးဟုတ်အကုန်လုံးအဲ့ဒါစစ်ဆောင်နေရွာမှာတယောက်မှမရှိရတော့
ဘူး။ဝက်လက်မြို့နယ်တွေကစစ်ရှောင်တွေဟာလက်ရှိရာသီဥတုတန်းကြောင့်ဝမ်းယောဂါနဲ့ဖြားနာတာတွေရှိကြတယ်လို့စစ်ရှောင်တွေကပြောပါတယ်။တော်ကြီးဝါကလည်းအခုမေလ17ရက်မနေ့7နာရီခွဲလောက်ကစစ်ကောင်စီတပ်ကဝင်ရောက်နယ်မြေရှင်းလင်းတာကြောင့်အိမ်တချို့မီးလောင်သွားတယ်လို့ဒေသခံတဦးကပြောပါတယ
်။မနေ့7နာရီကျော်7နာရီခွဲလောက်ဖြစ်တာပေါ့နော်။ ချီတော်မူဒီလိုကနေပြီးတော့ဘုရားရွာတဲ့ကိုဟိုနေတဲ့ကြောင်းတာပေါ့နော်ဘုရားရွာတဲ့နေမှာသူလူတော်ရွာကိုဝင်ပြီးတော့ယုတ်ရက်ပြစ်ခတ်သွားတာပေါ့နော်ယုတ်ရက်ပြစ်ခတ်ပြီးတော့ယုတ်ရက်ပြီးရှုသွားတာအင်းဒီဆယ်လုံးလောက်ပါသွားအဲ့ဒီပင်ဆယ်လုံးပါသွားတဲ့အချိန်မှာအပြင်းနဲ့
ဝဲလက်မြို့နယ်နဲ့ရမပင်မြို့နယ်တဲကကြေးဝါတချို့အခုလိုမီးရှို့ဖျက်ဆီးခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ဒါပေမဲ့သခိုင်းတိုင်းအတွင်းနေရာတချို့မှာ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာကြေးဝါရီတဲအကြမ်းဖက်လုပ်ရက်တွေဆောင်ရွက်တာကြောင့်နယ်မြေရှင်းလင်းမှုတွေလုပ်နေတယ်ဆိုတာကိုတော့မကြာခဏသတင်းထုတ်ပြန်ပါတယ်။လက်ရှိအဖြစ်ရမပင်မြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေစစ်ရှောင်နေကြရတာဟာနှစ်လကျော်လောက်ရှိနေပါပြီ။သူတို့တွေဟာစားတောက်ရေးအခက်အခဲဖြစ်နေကြသလိုကျန်းမာရေးလည်းမကောင်းကြဘူးလို့ဒေသခံတဦးကပြောပါတယ်
။ဟောငကူကစစ်ရှောင်လာတဲ့ရွာတွေနှစ်လနဲ့၁၉ရက်ရှိပြီးတော့တယောက်မှမပြောင်းနိုင်ဘူးရွာတွေ။အခုနေရပါဘူး။အခုစစ်ရနေကူပဲဆက်ပြီးအောင်လာဒေသခံကြတာ။စစ်ဆောင်တွေလုံးလုံးတွေကတော့ဘာကောင်းဝင်နေတယ်ငမစင်းနေတဲ့တော့တွေမှာပဲနေကြတာပဲ။ဟိုကျမကြီးလည်းပဲဒါမကောင်းတဲ့လူတွေမကောင်းကြဘူးပေါ့ဗျာ
။မြန်မာနိုင်ငံအတွင်းပြည်ပကတွေကြောင့်အိုးပြေအိမ်ပြေစစ်ပြေးဒုက္ခတွေတွေများပြားရှိတာကြောင့်အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကနဦးနယ်မြေတတ်မှတ်ချက်ထဲမှာသခိုင်းတိုင်းဒေသလည်းပါဝင်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအကြားတိုက်ပွဲတွေရှိနေတာကြောင့်ဘယ်လိုပုံစံနဲ့ထိထိရောက်ရောက်ကူညီမလဲဆိုတာတော့ရေးရရာရာမသိရသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမြို့ကလွဲလို့ကြံတဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုပါဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးအတွက်လည်းခက်ခဲနေကြပါတယ်ခင်ဗျာ
။ကုကမောင်ဆိုမင်းပြောပြသွားတာပါခင်ဗျာ။ထိုင်းနိုင်ငံမှာ MOU စာချုပ်နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလို့သမားတွေအကြောင်းကိုမတင်ပြခင်အခုတော့ဒီစာအုံးစီဈေးကွက်အခြေအနေကိုလည်းကြည့်ရအောင်ပါ။စောင်းအောင်စီတူလောင်ကန်ဒီတဲကစီလက်ကြံတန်ချိန်2000နီးပါးကိုထုတ်ရောင်းပေးတာမလို့ပဲလက်ရှိပမာဏအတိုင်းပဲဆက်လက်ထားရှိရမယ်လို့စီဝါကူတန်ဝန်ကြီးဌာနကမြန်မာနိုင်ငံစီလုပ်ငန်းရှင်များအသင်းကိုညွှန်ကြားလိုက်ပါတယ်ဒီထုတ်ပြန်ချက်ကြောင့်စောင်းအောင်စီကိုလက်လီလက်ကားရောင်းချနေတဲ့ဈေးကွက်မှာလှုပ်ခတ်မှုတွေရှိသွားပြီးအခုဆိုရင်အယောင်းပိတ်ထားတဲ့စီပွဲယုံနေတောင်ရှိလာပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
စောင်းစီလက်ကျန်တန်ချိန်ပေါင်း 18,000 ကျော်ကိုထုတ်မြောင်းရဘူးဆိုရဲစီဝါကူတန်းရဲ့ညွှန်ကြားချက်ကိုစီလုံငန်းရှင်များအသင်းကမေလ10ရက်နေ့နေစွဲနဲ့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်ထွက်လာပြီးတဲ့နောက်မှာဈေးကွက်ထဲမှာပွဲရုံတချို့ကစောင်းစီအယောင်ကိုယာယီပိတ်လိုက်ပြီးအခြေအနေကိုစောင့်ကြည့်နေကြပါတယ်။စီလက်ကားဖြန့်ဖြူတဲ့ရန်ကုန်ကလုပ်ငန်းရှင်တချို့ကတော့ဒီရက်ပိုင်းမှာဈေးတွေထက်သက်အောင်မလားဆိုတာကိုတတ်အံ့မပြောနိုင်လို့အယောင်ပိတ်ထားကြတာလို့ပြောပါတယ်။ဘရင်အောင်ပွဲရုံကစီလုံငန်းရှင်တို့ကတော့သူတို့အနေနဲ့ဆောင်းစီတင်နေတဲ့ကုမ္ပဏီကြီးတွေစီကနေခွဲတန်းနဲ့ရဖို့တော့မလွယ်တော့တဲ့အခြေအနေကိုရောက်သွားနိုင်တယ်လို့ VOA ကပြောပါတယ်
။သူထုံးနေတာပေါ့နော်။နောက်ခွဲတန်းတွေဒီလိုတော့ပြရဖို့မအမလေးမရှိတော့ဖြစ်မှာပေါ့။အရင်ကအစတီပါလာကိုရောက်နေစင်ပေါ့ဒါအခုကစတီပါလာတဲ့ခွဲတန်းနဲ့အသေးနဲ့ပေါ့မယ်။အဲ့လိုယူတော့ဖြစ်မှာပေါ့။ကုန်တယ်ကိုမှတ်ပြရပါပေါ့။အရင်ကတော့အခုခေါ်တဲ့အခါကျတော့တမုံတို့တဲ့မုံတို့လိုချင်တယ်၊ချက်လုံးချက်လုံးတော့ရောက်ပြန်တယ်ပေါ့။အခုကိုလို့ချင်မရောက်ပြန်တဲ့အခါမျိုးရှိမှာပေါ့ပုံမှန်ရော
တကယ်တော့ဒီကြေညာချက်မထွက်လာခင်တပတ်လောက်အလိုကလေးကစီတင်သွင်းတဲ့ကုမ္ပဏီတွေကိုတိုင်းစောင်းစီအရန်ကိုပိတ်ထားကြပြီးနှီးစက်ရဖောက်တယ်တွေကိုပဲတိုးတိုးတိတ်တိတ်ရောင်းချနေကြတယ်လို့မန္တလေးကစီပွဲုံတစ်ခုက VOA ကိုပြောပါတယ်။ဒါကြောင့်လက်လီဈေးကွက်မှာစောင်းစီဈေးတွေကအမျိုးမျိုးဖြစ်နေကြတယ်လို့သူကပဲပြောပါတယ
်။အများအားစားပြီးဈေးဖွင့်ပေးနေတဲ့လက်ကားတိုင်းကြီးကပဲဒီလေလို့နေလို့ရှိရင်မဖွင့်သေးဘူးလို့ရောင်းရှိသေးဘူးလို့ပဲပြောနေတယ်။ကိုတရားဝင်လူကြီးထင်ရှားပါဗျာဟောအဖွင့်ပြီးတော့ကိုတို့ရန်ကုန်ပြည်နယ်တော်မှာမန္တလေးဘက်မှာလည်းအဲ့လိုစီရလည်းပြက်မှာပဲလေအရန်စီလည်းမထုတ်ရတော့အဲ့တော့မြေပဲလီတို့တန်းလီတို့အာကိုရမဲ့သဘောဖြစ်သွားတာ
ပြည်ရင်းထုတ်ပဲစီနှမ်းစီတွေကတော့ကုန်ချမ်းဈေးကြီးတဲ့အတွက်တပိတ်တာကိုကျက်တောင်းလောက်ရှိနေပါတယ်2021ဖေဖော်ဝါရီလဇန်စစ်သက်အာဏာသိမ်းပြီးရပ်ပိုင်းအတွင်းမှာစောင်းစီဈေးနှုန်းကတပိတ်တာကိုကျက်တထောင်လောက်တက်သွားတယ်လို့ဗဟိုစိန်အင်းအဖွဲ့ရဲ့အချက်လက်ကိုကိုးကားပြီးစီးပွားကူတန်းဌာနကထုတ်ပြန်ထားပါတယ်စစ်ကောင်စီကစောင်းစီတပိတ်တာကို6000ကျက်နဲ့ရောင်းချခိုင်းထားပေမဲ့ဈေးကွက်ထဲမှာတော့တပိတ်တာကိုကျက် 9000 အထက်မှာရှိနေပါတယ်ကမ္ဘာစောင်းစီဈေးကွက်ရဲ့35ရာခိုင်နှုန်းကိုရယူထားတဲ့အင်ဒိုနီးရှားနိုင်ငံမှာပြည်တွင်းစောင်းစီကျက်လက်လာတဲ့အတွက်ဧပြီလကုန်ပိုင်းကစပြီးနိုင်ငံတကာကိုစီတင်ပို့တာရက်လိုက်ပါတယ်ဒါကြောင့်မြန်မာနိုင်ငံအပါအဝင်စောင်းစီကိုအဓိကမှားယူတင်သွင်းနေရတဲ့နိုင်ငံအများအပြားလဲစီရဖို့အခက်အခဲကြုံနေပြီးဈေးနှုန်းတွေလည်းအဆမပြေတက်လာတဲ့အခြေအနေကိုရင်ဆိုင်နေကြရပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။ဗီအိုရဲ့ကြတာပရင်းနေမနေ့ကင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုတစ်ခါနားဆင်ရမှာကဒီထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU အလုပ်ကိုင်းမရှိတာလုပ်ငန်းခွင့်မတူတာနေရပြန်ပို့ခံရတာလှူအားကနည်းနေတာလူကုန်ကူးခံရတာစတာတွေကြုံရနိုင်တာကိုအလို့သမားရေးဆောင်ရွက်သူတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းထိုင်းနယ်စပ်ကဗီအိုအေသတင်းတော်မယ်အေးမာကသတင်းပေးပို့ပါတယ်ခင်ဗျာကိုဗစ်ကပ်ဘေးကာလအခြေအနေတွေကြောင့်
နှစ်နှစ်ကြာရပ်ဆိုင်းထားတဲ့ MOU အလို့သမားခေါ်ယူတဲ့လုပ်ငန်းစဉ်ကိုထိုင်းနဲ့မြန်မာတာဝန်ရှိသူတွေဘက်ကပြန်စားခဲ့ပါတယ်ဒီအတွက်မေလ၁၀ရက်နေ့နဲ့
စတီးရက်နေ့တွေမှာမြန်မာလူသမားချောက်ရလောက်ဟာထိုင်းဘက်ကိုရောက်ရှိလာတယ်ဆိုပြီးအလို့သမားရေးလှုပ်ရှားဆောင်ရွက်နေတဲ့ရောင်ကြီးဦးလူသမားဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ်ဒီနေ့မှလည်းခမရမှလည်းစကားလေးပြီးတော့ကြတော့အမိုးယူလှုပ်သားတွေ၃၄၈ရဲ့ဝင်ရောက်လာတယ်ရှိတယ်ရှိတယ်ဒီမနေ့တော့ကကြတော့နေရာ88ရောက်ပေါ့နော်
အခုလာကြတဲ့MOU လုပ်သမားတွေဟာကုန်ကြစရိတ်20လောက်ပေးပြီးလာခဲ့ကြရတဲ့လူလဲဦးမိုးကျော်ကဆိုပါတယ်အရင်တော့ရှိတဲ့အမှုရှင်ကတင်သွင်းတဲ့ကုန်ကြစရိတ်တွေ20ပေါ့ထိုင်းရောမြန်မာရောမှာ20လောက်ကြီးနေနေတဲ့ဈေးနှုန်းနဲ့ဝင်ရောက်လာတာဟိုဒီလိုဒါ36400ပေါ့နော်မြန်မာလူသားတွေကနေဝန်ဆောင်ကမာပြီဘက်ကဆို300နဲ့ထိုင်းဝန်ဆောင်ကခွနထောင်းနဲ့400ပဲပေါ့နော်20ကြီးရတဲ့အရင်တော့900လေးပြီး
ပြီးကျင်းပနေတာရှိတယ်။မြေပြင်မှာပွဲစားတွေအေဂျင်စီတွေကနေပြီးတော့အလုပ်သမားတွေကနေပြီးတကယ်ကောက်ခံတာကဒါ7-8သိန်းကနေပြီးတော့25သိန်းလောက်အထိကောက်ခံတာရှိတယ်ဆိုတော့တုံ့ပြန်သိရှိရတယ
်။အခုလိုမျိုးအလောက်ကန်အခက်အခဲတွေဖြစ်နေတဲ့ကာလမှာအလောက်ကန်ရဖို့အတွက်ကြည့်လေတဲ့ကုန်ကြမ်းစည်းတွေပေးပြီးလာခဲ့ကြတဲ့အလုပ်သမားတွေအတွက်လုပ်ငန်းခွင်သဘောတူစာချုပ်တွေတိုင်းလုံဆောင်ပေးဖို့လိုအပ်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကဆိုပါတယ်။ဒါပေမဲ့အရင်တုန်းကဆိုရင်နှစ်နိုင်ငံသဘောတူစာချုပ်တွေလက်မှတ်ရေးထိုးထားပေမဲ့အေဂျင်စီတွေပွဲစားတွေကစာချုပ်ပါစည်းမျဉ်းတွေတိုင်းလုံဆောင်တာလိုက်နာတာမျိုးတွေမရှိခဲ့တဲ့အတွက်အလုပ်သမားတွေဟာနေရက်ပြန်ပို့ခံရတာတွေအပါအဝင်ငွေကုန်ပြီးတရားမဝင်လူပုံကူးခံရတဲ့အဖြစ်တွေကိုရောက်ရှိကြတာတွေလည်းရှိခဲ့တယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ
်။အခုမှလည်းလက်သိဆိုင်လိုဟာမျိုးလို့ရတယ်ဒါပေမဲ့တားတက်ဆိုင်ကိုတွားရောက်နေတယ်။လည်းဝင်မတူတဲ့ပြဿနာတွေရှိလာတယ်။နောက်ခါကျတော့သူတို့ကိုလို့ရမှာဘန်ကောက်အနီးဝန်းကျင်းမှာရှိတဲ့လုံယုံဆိုင်တွေမှာလုံရမယ်လို့ပြောလာပြီးကျတော့ဥစ္စာကမ္ဘောဒီးယားနေဆက်တွေမှာရှိတဲ့ဟာလာဒီနောက်ပဲပိုက်တွေလုတ်တဲ့အစိုက်အုပ်တွေကိုရောက်သွားတာပြီးမလုတ်ခင်မရတော့ပြန်ပြီးလက်လက်တကာကျတော့သူတို့အေဂျင့်တွေကိုပြေးထားတဲ့ပတ်စံတွေဆုံရှုံပြီးတော့အချားနေတွေအချားနေဘက်တွေကိုပြန်ရောက်တဲ့နေဆက်ကိုပြန်တော်ဟန်တာတွေရှိတယ်ပြန်ပုတ်ခံရတဲ့အလုသမားတွေရှိခဲ့တယ်ဆိုအဲ့ဒီအလုသမားတွေကပြန်ပြီးသူတို့ကုန်ကြစီတွေပြန်ပြီးတော့ပေါ်နိုင်မှုအတွက်ကိုဟာလာဒီအေဂျင်စီတွေကိုတောင်းခံတာတွေရှိရဲ့အဲ့ဒီအေဂျင်စီတွေကလည်းတကယ်လုတ်လို့ရတဲ့နေရာတွေရှိတယ်ဆိုပြန်ပြီးတော့လူမှုကုန်ရတဲ့မျိုးနဲ့ project ကိုလည်းပါသွားတဲ့အလုသမားတွေလည်းအများကြီးဖြစ်ခဲ့ပြီးတဲ့အဆက်လာတွေရှိပါတယ်
ထိုင်းနိုင်ငံမှာလုံသားလိုအပ်ချက်တွေရှိနေတဲ့အတွက်တိမ့်နဲ့ချီရှိတဲ့အလုပ်သမားတွေငှားရမ်းဖို့အတွက်ပြင်ဆင်ထားတာပါကိုဗစ်ကပ်ဘေးကာလမှာစီးပွားရေးလုပ်ငန်းတွေကဒေဝါလီခံသွားတာစိတ်ယုံတွေဖြတ်သိမ်းလိုက်တာအလုပ်သမားအင်အားလျှော့ချဖြစ်တာတွေအများအပြားရှိခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုနလန်ထူနိုင်ဖို့အတွက်လုပ်ငန်းတွေကိုပြန်အကောင့်ထည့်ဖော်နိုင်ဖို့အတွက်ထိုင်းအစိုးရကပြင်ဆင်ခဲ့ပြီးအင်းနီနာချင်းနိုင်ငံတွေကအလုပ်သမားအများအပြားကိုစတင်ခေါ်ယူတင်သွင်းလာတာဖြစ်ပါတယ်ထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံဌာနတစ်ခုဖြစ်တဲ့အလုတ်ကန်ဦးစီးဌာန DOE က MOU နဲ့လာရောက်လုတ်ကန်တဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှီကောင်းလူသမား3,400ကျော်ကိုအေဒီလာအတွင်းအလုတ်လုတ်ဖက်ပါမစ်တွေချပေးခဲ့ပြီးဒီထဲမှာမြန်မာလူသမား3,000ကျော်ကိုခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလူသမားတွေဟာမေလ10ရက်နေ့နဲ့17ရက်နေ့နှစ်ရက်အတွင်းလူ600လောက်စတင်ခေါ်ယူနေပြီဖြစ်ပါတယ်ရှင်
VOE သတင်းတော်မယေးမှာဖြစ်ပါတယ်။မကြခင်မှာသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
။ VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ24 kHz 1139လိုင်းလိုမီတာ40 kHz 04139လိုင်းလိုမီတာ51 kHz 5809နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာကိုရနိုင်ရဲ့တပတ်တွင်အားကစားသတင်းဒေါက်တာတန်းစုံရဲ့လူထုနဲ့ကျန်းမာရေးကဏ္ဍအပြင်ဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်တဲ့အခါမှာတော
့ကျွန်တော်လူတို့အတန်ကိုလည်းနောက်ထောင်သိနေအခုအချိန်ဟာယုံကြည်မှုအကင်းမဲ့ဆုံးကာလဖြစ်တဲ့ဆိုတော့မေလိုမရဘူးကွာအဲကျွန်တော်တို့ဒီ SEC ကိုတရားဝင်မှုလှုပ်ဆောင်ခြင်းကိုကျွန်တော်ရှောင်သိနေဒီလိုမဟုတ်ရှင်ကျွန်တော်တို့ EEO တွေအသုံးချခံနေဖြစ်လာမယ
်မြန်မာအရေးသုံးသက်ချက်ဆွေးနွေးတဲ့အခါအပြည့်စုံကိုမကြခင်နားဆင်ရမှာပါခင်ဗျာအခုတော့လူလူနဲ့ကျမ်းမာရေးကဏ္ဍအလျက်ရောက်လာပါပြီမြန်မာနိုင်ငံမှာနေရာဒီကုံဆုံးဖို့နီးကပ်လာပေမဲ့အပူဒဏ်ကတတိထားရမယ့်အခြေအနေမှာရှိနေသေးပါအပူဒဏ်ကြောင့်ကျမ်းမာရေးထိခိုက်စေနိုင်ပြီးဒါကြောင့်နေပူရဲထွက်ရမယ်ဆိုရင်ကျမ်းမာရေးမထိခိုက်ရအောင်ဘာတွေလုပ်သင့်တယ်လဲဆိုတာလူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန်းစောဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ရာသီဥတုအပူဒဏ်ပြင်းထန်မှုကြောင့်ကျိုးလေရတဲ့ကျန်းမာရေးပြဿနာတွေထဲမှာအပူဒဏ်ကြောင့်ချက်တက်ခြင်းအပူဒဏ်ကြောင့်သွေးပေါင်ကျခြင်းနဲ့အပူဒဏ်ကြောင့်သတိလျှင်ခြင်းတွေကိုအများဆုံးကျိုးလေခံစားကြရတာပါအပူဒဏ်ပြင်းထန်မှုကြောင့်ဖြစ်တဲ့ကျန်းမာရေးပြဿနာတွေကိုကျိုးလေခံစားကြရပြီဆိုရင်ဆေးရုံဆင်ခဲကိုမရောက်ခင်မှာရှေးဥဒနာပြုစုမှုနည်းလမ်းတွေနဲ့တနင်္လာနေ့ပြုစုဆောင်ရှောက်ပေးထားဖို့လိုအပ်တယ်လို့သိရပါတယ်အပူဒဏ်ပြင်းထန်မှုကြောင့်ကျန်းမာရေးပြဿနာကျိုးလေနေရတဲ့သူကိုဘယ်လိုနည်းလမ်းတွေနဲ့ရှေးဥဒနာပြုစုမှုပေးထားသင့်ပါလဲလို့မေးကြည့်တဲ့အခါတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်အဲ
့တော့ heat related disorder ထဲမှာအရေးကြီးဆုံး၃ခုပါရှေ့မှာဆက်ပြောခဲ့တဲ့အပူဒဏ်ကြောင့်ကျက်တဲ့ခြေအတကားဒီ heat exhaustion လို့ခေါ်တဲ့နော်အပူကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိတယ် heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလျှင်ခြင်းပေါ့နော်အဲ့တော့ဒီအပူဒဏ်ကြောင့်ကျက်တဲ့လူဆိုရင်တော့ရှင်းမယ်ဆိုတော့ဒီမူထဲမှာလှုပ်လှုပ်ရင်းနဲ့ကျက်တဲ့လေဆိုရင်ဆရာကအေးများတဲ့နေရာကိုရွှေ့မယ်ပြီးလို့ရှိရင်သူ့ကိုဓာတ်စာရည်လုံလုံလောက်ပေးမယ်သူ့ရဲ့ဒီကြက်သားတွေကိုနားပေးမယ်ပြီးလို့ရှိရင်တော့ဆရာတို့ကအဲဓာရီဝက်တဏီလောက်နားပြီးရောတဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီအပူဒဏ်ကြောင့်ကျက်တဲ့လူတွေကတော့ဓာစာဓာတ်ဖြည့်ခြင်းပေးခြင်းရပါလေဒါစီဥ်တူတာဖြစ်နေဖြစ်ပါမယ
်အပူဒဏ်ကြောင့်သွေးပေါင်ကျပြီးမူဝေနေတဲ့သူတွေကိုတော့ဓာစာရည်တိုက်ရုံနဲ့မလုံလောက်ပဲပက်လက်လဲလေးအနေထားမှာထားပြီးအပူဒဏ်ရောကျစေမဲ့နည်းလမ်းတွေပြုလုပ်ပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါတယ
်ဒုတိယဖြစ်တဲ့ heat exhaustion နော်အဲ့တော့ heat exhaustion ကိုဆရာကဘယ်လိုလုပ်ကြည့်မလဲဆိုတော့လုံးကိုင်မှာလုံးနေတဲ့သူတယောက်ကမူဝေပြီးတော့ဒဲတယ်နော်ဒဲမလို့ဖြစ်တယ်ခြေပြားတဲ့ကြားတွေကအေးဆက်နေတယ်သွေးပုံလုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့နော်ဒီအပူဒဏ်ကြောင့်သွေးပုံတွေကျတာပေါ့နော်ဒါဆိုရင်တော့သူ့ကိုတော့အေးပြတဲ့နေရာကိုလည်းခေါ်သွားမှာမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းရတယ်ဆိုလို့ရှိရင်တက်လက်နေထားထားပြရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအကျဉ်းလောက်ပြင့်နေထားပြရသွေးပုံကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးကိုဆရာတို့နှလုံးလို့ဆုံးလို့အုံနောက်ကိုလည်းရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုတောင်ပေးတာပြင်ထားပြရနော်တတိယချက်ကတော့ဆရာတို့အေးအောင်ထားနော်အဲ့တော့ဆရာတို့ပန်ကာဒီပဲဖြစ်ဖြစ်ရက်ကပ်ပြီးတာပဲဖြစ်ဖြစ်နော်ဒီသဝင်းကြီးရဲ့အပူချိန်ကိုရော့ကြအောင်ဆောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေတဲ့ဒစားရေကိုလုံလောက်လောက်တိုက်ကျွေးပေးခြင်းအပြင်ဆရာတို့ဆေးဥတုတာပြုစုခြင်းပြုလုပ်ပေးလို့ရတယ်ပြီးတော့မှဂျမိုင်းဝန်ထမ်းတွေကြရင်သူ့သွေးပေါက်နေချိန်တာတို့နော်ဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ရမယ်ဒီဆက်ရအဲဆေးပိကကိုပွားဖို့လိုအပ်တယ်
heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလျှင့်တဲ့သူတွေမှာတော့ခန္ဓာကိုယ်အပူချိန်ကို40ဒီဂရီအောက်ရောက်အောင်အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့သိရပါတယ်။အပူဒဏ်ကြောင့်သတိလျှင့်ခြင်းဟုတ်မဟုတ်ခွဲခြားနိုင်တဲ့အချက်တွေနဲ့အပူဒဏ်ကြောင့်သတိလျှင့်တဲ့လူနာကိုပြုလုပ်ပေးရမယ့်ရှေးဥဒနာပြုစုမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။အဲ့ဒီမှာအရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူကြောင့်သတိလျှင့်ခြင်းပေါ့။အဲ့တော့သတိလျှင့်ခြင်းလုံးလုံးသတိလျှင့်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခရောင်ကဏ္ဍပြောတာလေးဖြစ်တတ်တယ်။ပြောတာဆိုတာလည်းမှန်ဘူး။နော်ခရောင်ကဏ္ဍဖြစ်တယ်ဒါတိုင်လိုက်လို့ရှိရင်ရေပြား6သွေ့ပြီးတော့ပူရှစ်နေတယ်ပေါ့နော်ဒါဆိုလို့ရှိရင်သူကဒါ heat stroke ဖြစ်ကိုရတိုင်းတော့များနေတယ်သူ့ကိုအပူချိန်တိုင်းကြည့်လိုက်ရင်40ဒီဂရီဆယ်ဆီယပ်ထက်ပြင်းနေတယ်ဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပြီးပါလာ ตุบโบเรนี่40ดีกรีเซลเซียสเนี่ยอัพโกเมียนๆชะไปมาซะรัวดีอุณหภูมิที่ใกล้หมู่กาวดาสิဖြစ်တယ်အဲဒီ40ဒီဂရီเซลเซียสရဲ့အထက်ဘက်မှာတဏှာရောက်ကျော်ပြီးတော့ဒီဥကြီးလိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဖြစ်နိုင်တယ်ဟောတော့အချိန်ကနေဆိုတာလေးလက်ဒီမှာဆရာဆိုက်ဆုပ်ပြောခြင်းတယ်ဒါကြောင့်မလို့အပူတန်ရောက်တတိလက်တယ်လို့တဏှာရှိတဲ့ เซลล์นี่มาส่วนนั้นเราเอ็กโก้ชีเรียนเนี่ยขอตัวเลยน้องเอ็นยูซาริโอชูปีเลยพิโรชิยิงบัตไดเลยน้องพิโรชิยิงเก็บบัตรใช้ยาปองจามาเจ็บปีโรเซลล์ตัวจอดีอีหลังตัวนี้เซลล์ว่าปูเจงโก้ต้องจะโกดิเซสเซียสยาเนี่ยนี่ชาบิโก้เนาะที่นี่เนี่ยนั่นแหละจะเนี่ยดูดิสักเดือนสองเดือนปีโรที่ปูดันจ้าอุณหภูมิที่ใช้เซลล์สองเดือนปีโรมาเจ็บปาก
ยาดีอุดอุปดันเปลี่ยนทางมุ่งจากมีอาการจุดเรียลิชิเดจะมาอีกเป็นอะไรด้วยเชื่อดูนะพิจารณาในเรื่องนี้จังหวะที่เป็นไปได้ที่บาลีจะมาเป็นตัวบ้าลูรุเน่จะมาอีกซีซั่นแม่ที่บาลีกันนะพี่วิโก้อาเป้จิชูน่าเสียนใจเด็ดเด็ดเจ้าสุบักนะ
ตรีมันวิญญาณวิจิตรที่นี่เข้ามาขบวนที่เนี่ยเป็นยี่ที่ตามมาเป็นยาวนิบาสีคลิปที่เชนนี่เลยอยู่เนี่ยตรีมันวิญญาณอยู่ในบาบีและที่อันนี้เนี่ยจะเช็ดเต้าอยู่เนี่ยยาวอยู่ในเมตรีนวีนั่นไงยี่พิเศษนวีที่เกี่ยวกับว่าเซลล์นวีวันคลิกคลิปที่เชนนี่อยู่เนี่ยขบวนเยอะๆกับอันนี้กูที่เซนน่าเซนไอมาเข้าไปไปจีนเป็นยาก็ไปเช็ดที่ยูอีพลัสแอปพลิเคชันกูดาวน์โหลดยาอยู่บ้าง
ฟิวเอจะทำเรื่องนี้มันเองซีซั่นนี้กูจะไปเต้นเส้นนี้รับที่บาร์เลยนะกูรออุจจารณ์ตายเนี่ยมาเย่ต้องตัดเช็คเลี้ยวลำบากบีนี่มันเองมาลุล่ายเนี่ยดูปะพ่อลากเลยแต่ยังได้ไปดีประคารีโอพิเศษบ่สุยาเสสก้าเจนเจนจูบันมุดีสิเก็บไม่เลยซึ่งมันเองยังยังอีกูไม่ยังไงก็บ่าวกูเลยสิโอโซนี่สิ่งที่อุกขาเย่เพิกขวเจ้าปอดทรายล่ะรอแต่ในยังอาจจะดี ลีลาตงตัดตุรีเอชิ้นใหญ่ตัวสักเว็บแคมเปญจะดีมีอาบยาจานียาวาเลยที่ชัดในประเด็นนี้ PBS ที่ขอยินยันลงงานเสียงอุตสาหกรรมดีจำเป็นปกปิดได้อุคคนสายเนื้ออุจจารณ์ตาส่วนหนึ่งเต็มปีท่าวาเลยครับเนี่ยที่กองสี่ห้าพิการในยินยันส่วนมือสา
จะได้ตีปีอ่ะพี่ไม่ใช่จมยาลูกไอ้กับเทปเบาเสียเลยตัวเราพี่เด็กชุดตรงกันจะว่าเลยคนใส่เบลูมีมาเลยโอเคตีเวเรเมล่าเช้าเย็นนี่รองอ่ะพี่พีเอสทีตีเวเลิกตรงกันเลยอีโลมีเนี่ยอพยพไปเลยสิว่าเลยแต่เมื่อไหร่อีโลมันมีเมื่อไหร่อะคุณเราเราไปช่วยจีก็ตัวอ่ะเซ็นเซ็นพี่พี เพื่อปีเรตัวจะมีตัวเพิกโคราเพื่อที่เราเนี่ยเนี่ยพูดเลยสิบ่ายอ่ะไอ้เราครูมันมาสูงยี่เอ็มยูอ่ะเพียงเรียนเชื่อเชื่อในด้านนั้นเลยอดีตก็ได้ทำหัวไปกันสูงมาเลยทำหัวไปกันเลยที่ที่เชนี่กูอ่ะอารมณ์น่าเลี้ยงเชื่อเรื่องบุกันเลยไม่ใช่เด็กกูครูว่าเราต้องการยืนเวลาจะว่า อ่ะพ่อไม่เนี่ยเอาเสียงไปอยู่บ้างเออเราตัวนี้ตะโกนจนด้วยไหมตะโกนจนเยอะรู้ละเช็ดไปดูตัวนี้ก็ตั้งเงินเดี๋ยวเราที่ซีบีไหมนับประมาณรู้อารมณ์สิ่งเลยตัวนี้พูดอะไรกังซีบินตรงอื่นเนี่ยด้วยไหมนับดีรู้อารมณ์สิ่งเนี่ยขับประมาณคือส่งส่วนนี้เนี่ยตัวเราไปสิ่งเดียวเดียวโอเคเออไอ้เราดีดีเช่นนี้ก็รอได้
ยัดที่เปียส่งแค่ไหนเนี่ยเช่นนี้มาหกปีแบบเยอะเลยอะคุณน้าลูกฝรั่งก็รู้ไปก่อนฮะเช่นจะจังเทปเบาเสียงลูกจะรู้ดีจริงอะคุณนั่นพี่นั่นเนี่ยลูกน้องจะจัดลูกตอนนี้น้าลูกตอนนี้น้าตะคุยกับบาลีสุรากูข้ามาที่เราแต่งตาแล้วนะกันฝรั่งอีโอหรือว่าไปขอบีโร NUG PDF ตัวจะใช้มั่งไหมหรือจะทำอะไรกันจะหาเลยว่า NUG PDF เนี่ยแต่ในอันนี้ก็เป็นยาด้วยเอาแต่ไม่ได้กระจายไปลูกแต่ละเรื่องต้องการจะพิจารณาอะไรไอ้กระนั้นเป็นอะไรคุณสามารถจะไปมองเห็นอีกอย่างอะไร
ที่เกิดจากนั้นพีพีเอสดีซีเวมาปาร์เรอเชติยาสุบาร์อพยพไปช่วยกับเจ้าราวาเดออาลุงกูเพิ่งมาตัวเดียวอาลุงกูมาเพิ่งซื้อสินดังฮะเด็กยิงชัยพี่มามาโอ้กูอพยพจีอพยพไปในไต้หวันพี่นี่เด็กกาลามาเพิ่งเจอสุดว่าอพยพตอนสุนีราเล็กที่จะทำละอพยพยิงตัวเดียวสุนีตัวคนละมาโอ้กูละ ที่เดินเรื่องมุ่งชี้เรื่องเลยอาจจะสื่อสารเรื่องแบบมาเพื่อนีบุกลาเอลูยูวีพันดาราอุตส่าห์จะมาดูจ้าอย่างมาเช่นนะเด็กจะช่วยกันเลยจะมาดูดูตั้งหัวเลยน่าทำเสน่ห์คู่จริงหายยงจิ้มว่าเกมไม่ตรงกาลาที่จะสุดจะมาดูไม่รู้ไม่อยากรู้ว่าจะมาดูดีเอสดีสิวที่ยาวเวมุ่งลงสองจิ้มว่าจะมาสั่งเสน่ห์
ยี่ลงบ้านคนเชียงจันทร์นู้นอีเอเรียอาตงชาคันนี่เชื่อแล้วไหมอาคุณว่าเส้นยันนั้นนักคู่กูตะคู่กูไปกูมาตะคู่กูคุยไหมตรงจังยุคเด็กสุขุมมาเดี๋ยวเจ้าเราจะมาสามวันเดียวนะโอเคคุณอาจจะรู้ตะฟ้าจิ้งเพ่งเดียบ้านชิโนตะฟ้าจิ้งเพ่งเลยตีแตงนาตีเด็กขาดนาตีเลยสุราตะฟ้าจิ้งลู่อาเจเน่พี่ชิโนยามหุบบ่าวตอนนี้เราอยากจะอาลงตอนนี้เราอาลงเย่สนับสนุนอะไรนะ ยังพิเศษไหมกิซ่าลูดูได้เงาเล็กขันท้ายว่าที่จริงมาสิ่งของสิ่งยาพิการหาตัวเองตัวนี้สิ่งลาจ้าบ้านยาลูกเดือดสุราว่าลูดูได้เป็นยาชีจับพิเศษโน้ตที่มาเลยสุราเอลูมาตัวเองตอนนี้น่าฟื้นยาว่าตัวจุดนี้ว่านี่บัวมันพิเศษนี่ว่าจุดนี้บัวแต่ก็เช่นเราไม่เป็นทางว่าสุราเลยต้องการเสียพิเศษโน้ตที่มาเลยนะโอเคดาก้า
ที่ตั้งเดียพิจารณาเกี่ยวกับเช็คคุณเช็คนะยังเราดีมุกเรื่องที่ถูกทำไหมเป็นเรื่องสำเร็จจริงหรือเปล่ามาเช็คคะแนนปีเราดูดีอยู่แต่เราตีเศร้าไม่สุ่ยแต่คนจริงเนี่ยมาลงไม่มาอืมอาจจะยังไม่แต่เราแต่คนจริงตัวอีกคนเลยดูเอ๋บางคนเราใส่แต่คนจริงเนี่ยดูอาเชียดมาดูยาวอาเชียดมาดูรู้ตัวเลยอาลงเนี่ยเลยตั้งดูตัวอีกคนเลย ส่งกลับมาตั้งสุราสิบาทีดาวุตั้งสุราทีพีพีเอสทีแบบกับเกี่ยวกับการที่เนี่ยไปเนี่ยเอฟทีเอ็นซีซีก็เลยตั้งสุราสุราจันทร์เราจ่ายยังไงให้ทำเป็นแม่ดีนี่จีโร่ไปกันจีโร่จันทร์เราคุ้มตะเพื่อเรื่องตัวเวชีดีเรื่องเดียวรู้ตัวแม่ดีเอชีนี่เป็นจันทร์เราจีเล่เมื่อสุขชิงเงินอารมณ์ปงดีกัจฉะ ถ้าลูกไม่อยากดูสวยนี่ได้สิบาทอุปมาสุบารอปัตมาดงตัดชุดเจี๊ยจีนยาเรียกใครจะรอปีนี้กี่ดอกบุ๋มไม่ดีเลยใครตายไม่ทั่วกุลาพอมาดีเลยมาพอยกุลาตัวเดียวมาสวยนี่กุลาแต่เราใครตายไม่ทั่วกุลาอะไรเยอะๆรู้จักเลยอัตตาตานีกรมาไม่ยังหนามยาเรียกใครจะรอ ให้สารุมาขอเป็นธรรมะอธิเวจินสาสุดมาทุกอะไรสิ่งนั้นไอ้เราดีเช่นนี้ก็เราคุณลองเลือกได้ตรงที่กาชะมาเรื่องไหนดูเลยเปลี่ยนอย่างไหนบ้างไอ้เราคุณลองเลือกได้เราเราทำคนจริงไม่ตื่นไม่รู้เปลี่ยนไปไหมลูกช่วยเรื่องยังไงอาลุงเนี่ยตื่นมาแล้วสุดอะไร พิงจีปีละสิเลยนั่นก็เพื่อการเลี้ยงบาลเลสุดที่จะหาดับเบิลยูดูลูกเอสโซลูชันนะพี่ก็ยังเป็นเนเมอร์จันทร์รู้ดีแต่เข้าช่วยเรื่องเรื่องการหาวิมบ่าวผู้นิพิเตอร์เอ็นฟีฟังผู้นิพิเตอร์โซลูชันนะดังนั้นจันทร์รู้ที่เอาลูกผู้ดูเองปัจจุบันเซ็งมาแล้ว ပြည်သူ့သမိုင်းမှာတလောက်အရေးကြီးတဲ့ပြဿနာတရားကိုတိုင်းတွဲဖြစ်ရှင်းပိုင်ခွင့်ကိုရှိရလားဆိုတာကိုမေးခွန်းထုတ်လိုက်ရောခနာဒီကဲတဲ့တချို့ကြီးမေးခွန်းတစ်ခုမှာသူကိုယ်တိုင်ပြောခဲ့တာရှိပါတယ်အခုလို့စစ်တပ်ကအုပ်ချုပ်တဲ့အစိုးရဖြစ်မှာဒါညီဆိုင်ကိုဖုန်ကျွေးလို့မလုပ်နိုင်ဘူးဆိုပေမဲ့ကျွန်တော်တို့ကလည်းလုပ်နိုင်ခဲ့တယ်ဆိုတာလည်းသက်တည်ပြခဲ့ခုပါတယ်လို့ပြော ก็เลยยิ่งทั้งยิ่งสวยงามไปหนึ่งตาฮะทุกมาอดีตการหนึ่งตาละอู่อ่างมิ้งชิบเนี่ยอู่อ่างมิ้งอันนี้ก็มาชุดโตโอกระทายอู่ชิมังชิบเปียตั้งชุดชิบเปียเนี่ยอัปปะเลยเปียก็มาตัวละตบตุ้งเชียร์อยู่จะลงตัวยาเลยอ่ะคุณก็อาณาต้องยาจะลงอ่ะเตี้ยวเทมาชีเลยสุดละโอ้ยก็มาด้วยบาร์เองแต่ดีดาวะแต่ก็ปัจจุบันเชื่อว่าคือล้อล้อเดย ยุคก่อนก็ลาเรอสุยามาคุ้มเกิดจากเมื่อสุดตอนนี้ชีวิตเราดีดอดยานเลยดีอาณาต้องยัดสลุงกับการสวยทารีดีตาชูกินเนี่ยจันทร์นั้นสวยนู่นยาเรตอดมีชัดดีกูณท่านนั้นสุดตรงมาเจ็บป่าเมื่อยุคก่อนปุ่ยมันมีทุ่นลาเรสุดตัวกันสุยามเรียนอ่ะที่มาพิมพ์นั่นดูจันทร์นั้นสองยี่ปีนั้นบารีสุดมา อีกเรื่องที่เราได้สิ่งไปนะแต่ยี่ห้อแต่เราดูว่าที่คุณล้อเล่นกันเนาะเต็มเปี่ยมเลยถ้าคันสูงนี่ละมาหกสูงจ้าเดียร์อันนี้เนี่ยกันเนาะเต็มเปี่ยมไปละที่อ่ะคุณตัวสูงนี่ละเป็นยูชิมิชิตัวเลยจันทร์เราเป็นลูกต้องสมชัดต้องจัดเป็นเลยสุดาวุโลอีน่าเชื่อเลยลูกได้ไว้วงมาสมชัดต้องจัดไปละสมบูรณ์ไป
จำนวนเลยไหมยี่ยงยี่หัวลูจินลูจะเก็บชิ้นส่วนจินลูบาลูดินเอสเร่ทุกคนเนี่ยมีมียังยี่นับชิ้นไปคุณสั่งส่วนทุกคนสั่งฮะยี่นาเฟรนเนสุดายเนี่ยประเทศเฟรนเนี่ยนายกตุจำเป็นดูแลชิ้นไปส่วนทุกคนสั่งอันนี้เนี่ยพอเลยดีจิมมันเนี่ยแต่ยี่นาเนี่ยยี่ยงยี่ยาชิบุสุลุชินแต่ยี่นาอินอาซูเรตกาเบลูปินเซมปีรอดไปส่งจินเลยทุกคนสั่งเนี่ยจำเป็นจะกูจับยาดิค่ะ
ที่เกิดจากในประเทศเรามาจำนวนดีทีทีเอสทีซีซีเวมาเลยจำนวนวันวันสวิงนี้ดูเอชเช็คจะคุ้มเจ้าเลยที่เราจำนวนตัวตุ้ยเนี่ยสูงสิ่งนี้มาไม่มาเปลี่ยนเส้นทางเนี่ยตัวตุ้ยก็มาเป็นแบบนี้เปลี่ยนเส้นที่เรามาตัวตุ้ยเป็นแบบนี้อ่ะคุณลองดูเลยสูงสิ่งนี้ทีทีเอสทีอันนี้เนี่ย NCA个超级冷性的气缸膜，那那打了东七十的，那么七个了。啊，南安医院那个南安医院的皮线啊，那么那个了，保温八十度的，再穿下阿龙阿婆子的茶龙保温不度的，那么冻了了，一家大半夜龙城一家都一个冷藏地铺落的出来，第NCA那打了东七十的。 里边的么干部，像那个的啊，南安医院嘛，这些可能像的南边面部，对，甚至有些什么，都是变成他那个的系列。大瑞个，像那个啊，你比如，马新的阿妈那边包括的，对，那是，像那个多点家务的，现在那个新人，么多么多的，那个像那个就顶着嘛，今年他不对，是那个。 定价差吧嘞，那那都不罢嘞。第一轮，像那个水泥的啊，七千，要不怎么，不怎么样，要那个，一千牛毛块的呢。啊，苦老老的，去帮你的那个一家都交多少呢？不，他一路像那个，变钱不嘛，当水泥不多的，说那个，像那个定价低些。
ကျောင်းသားများဆွေးနွေးတင်ဆက်တဲ့မြန်မာညဉ့်ညဉ့်ရဲ့အလားအလာပဲဖြစ်ပါတယ်ခင်ဗျာအခုတော့ကိုရန်နံရဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်နိုင်ပါပြီဗျာ
ကျွန်တော်တို့ဒီကြိမ်မြောက်အစည်းအဝေးအရှိတောင်အာဆာအာဂါပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာမေလ6ရက်နေ့ကစတင်လိုက်ပါပြီ။အဲဒီမှာမြန်မာယူနိုက်တက်သုံးဘောလုံးအသင်းကတော့အုပ်စုအိမ်မှာအေရှန်ဗီယက်နမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊တီမောလက်စီတို့နဲ့အုပ်စုရဲ့ကြပြီးတော့အုပ်စုဗီမာတော့နမကြီးထိုင်းကမလေးရှား၊စင်ကာပူ၊လာအို ဒီမှာအသင်းဟာမေလ8ရက်နေ့ကတော့အုပ်စုပထမပွဲကစားခဲ့ရပြီးတော့အဲဒီမှာတော့မြန်မာကဒီမောလက်စီကိုပွဲပြီးကနေတည်းကအချိန်မှမှာသွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်။မြန်မာအသင်းကဂိုးတွေကိုထုံးဝဲနိုင်တဲ့ထပ်ဖြိုးဝေတို့က36နှစ်မိနစ်နဲ့53မိနစ်ဒီမှာသွင်းခဲ့လို့ပထမပိုင်းမှာတော့ငကိုးဂိုးမရှိနဲ့ဥဆောင်နေခဲ့တာပါ။အဲဒါပေမဲ့ဒုတိယပိုင်းပြန်စပြီးပွဲချိန်52မိနစ်မှာနောက်ထပ်
Goshe Gane Nika Kandengalu Mimaga Dazoma Tongo Nagune Nizagivare Mila Sayani Maniga Gazagere Philippine Puemara Mimaze Ha Philippine Tongo Nagune Nami Nabuagazabi Chimara Nabuzalo Naitabare Pibuema Mimaze Dra Kurigura when I told Muang Lune Tengang Sumu Choruga Namane Naza Tamane and other Tomini Dima Tungera Pibare Taja Mimaze Ha Gusoye Chowmane Osu Ema Tesonga Yoni Vio Asian Vienna Zengaro when I the worthy Limane Dudianiama Sinibare. Mimadeha Osu Tedia Puede Pine Mila Satoyanima Asian Vienna Denegama Pibio Lame Mila Sangani Maro Indonesia Denegama Pibare. The Sanakunia Tonga de Jimio Shido Asha Aza Piamoye Pumaguro Vienna Nanga Noimu Mamanapia Mila Sanyanima Sate Jimama Pibio နှစ်ဆက်၃ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဥရောပကဘောလုံးပွဲတွေဘက်မှာတော့ပေါ်တူဂီမှာတော့ပေါ်တူအသင်းချန်ပီယံဖြစ်သွားပါတယ်စနေနေ့ကပေါ်တူနဲ့ဘန်ဖီကာတို့ကစားကြတာမှာပေါ်တူအသင်းကပွဲပီးကနေဆရာချိန်ပေါ်မှာတွင်တဲ့တကူးနဲ့ကတ်နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒါဟာပေါ်တူတော်တော်နှစ်ထောင်19နှစ်ထောင်20ဘောလုံးရာသီနောက်ပိုင်းမဘေးချန်ပီယံဆုကိုပထမဆုံးအကြိ
နော်ဝေးတိုက်စစ်မှုဟာလန်ကိုဝယ်ဖို့အတွက်ဒေါ့တမန့်အတင်းနဲ့သဘောတူညီမှုရသွားပြီဖြစ်တယ်လို့မန်ချက်စတာစီးအစင်းကအင်္ဂါနေ့မှာပဲကြေညာလိုက်ပါတယ်လက်ရှိမှာဥရောပရဲ့အကောင်ဆုံးတိုက်စစ်မှုတွေကတူဖြစ်တဲ့ဒေါ့တမန့်တိုက်စစ်မှုဟာလန်ကိုမန်စီးတီးအစင်းကပေါင်50%နဲ့ဝယ်လိုက်တာဖြစ်ပါတယ်ဟာလန်ကိုစာချုပ်တက်တဲ့မကုန်မှာတခြားအတင်းတစ်ခုကဝယ်ခြင်းနဲ့ဆိုရင်ဒေ
တွက်မဲစီးဒီနဲ့ဟာလန်ကြားစာချုပ်ကိစ္စအသေးစိတ်ဆွေးနွေးဖို့ပဲကြံတော့တယ်ဖြစ်တယ်လို့လည်းဆိုပါတယ်ဘောလုံးသမားပြောင်းချွေကြီးတွေဈေးကြီးနေတဲ့အချိန်မှာအခုလိုအသက်21နှစ်သာရှိပြီးတော့ဥရောပရဲ့အကောင်းဆုံးကစားသမားတွေထဲကတယောက်ဖြစ်တဲ့ဟာလန်ကိုရလိုက်တာကတော့မဲစီးဒီအတွက်တကယ်ကိုတန်တယ်လို့ပဲပြောရမှာဖြစ်ပါတယ်နော်တဲနစ်သတင်းတွေဘက်မှာတော့စပိန်နိုင်ငံမဒရစ်မြို့မှာကစားခဲ့တဲ့မဒရစ်အိုပန်တဲနစ်ပြိုင်ပွဲမှာစပိန်နိုင်ငံကဆယ်ကျော်သက်အရွယ်လူငယ်ကစားသမားအဲလ်ကာရက်စ်ကနာမည်ကြီးတွေကိုပွဲစဉ်တစ်လျှောက်အနိုင်ကစားပြီးချန်ပီယံဖြစ်သွားပါတယ်အသက်19နှစ်သာရှိသေးတဲ့ကာလို့စ်အဲလ်ကာရက်စ်ဟာကွာတာဖိုင်နယ်မှာတော့စပိန်ကနာမည်ကြီးရာဖဲလ်နာဒါကို 6-1 6-3 နဲ့အနိုင်ရပြီးဇီဗီဖိုင်လေးပါကမ္ဘာနံပါတ်1နိုဗက်ဂျိုကိုဗစ်နဲ့အကျိတ်နဲ့ကစားပြီးတော့6-0-6-6နဲ့အနိုင်ရပါတယ်ဗီလာစီယာနေကတနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာတော့ဂျာဗီကအလက်ဇန္ဒားဇာရက်ကို 6-3-6-1 နဲ့တပွဲပြတ်နိုင်ပြီးမက်ဒရစ်အိုဗန်တက်စ်ပြိုင်ပွဲကိုဘူဆွဲသွားပါတယ်။နံပါတ်ကြီးကစားသမားတွေကိုပွဲစဉ်တစ်လျှောက်အနိုင်ယူပြီးချန်ပီယံဖြစ်လာတဲ့အတွက်ကစားလာတဲ့တစ်လျှောက်အကောင်းဆုံးကစားနိုင်လိုက်တာလားဆိုတဲ့အပေါ်မှာတော့အယ်ကာရက်စ်ပြောတာက
Probably I would say this is my best week ever.
ဒါတော့ကျွန်တော်ကစားခဲ့တဲ့တစ်လျှောက်အကောင်းဆုံးသတင်းပတ်ဖြစ်နိုင်ပါတယ်။တင်နစ်သမိုင်းမှာအကောင်းဆုံးကစားသမား2ယောက်ဖြစ်တဲ့နာဒားနဲ့ဂျိုကိုဗစ်တို့ကိုကျွန်တော်နိုင်လိုက်တာပါနာဒားကိုကွာတာဖိုင်နယ်နဲ့ဂျိုကိုဗစ်ကိုဆင်မီဖိုင်နယ်မှာနိုင်တာပါပြီးတော့ဖိုင်နယ်မှာလည်းနောက်ထပ်ကစားသမားကောင်းတဦးလည်းဖြစ်ကမ္ဘာအဆင့်3လည်းဖြစ်တဲ့စဗီရက်ကိုနိုင်လိုက်တာပါဆိုတော့ဒါကကျွန်တော်အတွက်အကောင်းဆုံးသတင်းပတ်လို့ပြောလို့ရပါတယ
်အခုလိုနိုင်လိုက်တာကြောင့်လည်းလာမယ့်ပြင်သစ်အိုပန်မှာပူဆွေးနိုင်ခြင်းရှိတယ်ဆိုပြီးတော့တစ်ပေးခံရတဲ့အခက်မှာပါလာနေပါတယ်ဆိုတော့သူအနေနဲ့ Grand Slam ပြိုင်ပွဲတွေကိုဘူဆွဲဖို့အတွက်အစဉ်သစ်ဖြစ်နေပါပြီလား
Yes,
yeah, I think so. I think I am ready. Grand Slam ပြိုင်ပွဲ ကို ဘူး ဆွဲ ဖို့ အတွက် အစဉ်အလင်း ဖြစ် နေ ပြီ လို့ ထင် ပါ တယ် အဲ့ အတွက် အစဉ်အလင်း ဖြစ် နေ ပါ ပြီ ဒီ နေ့ အတွက် ကျွန်တော် ရဲ့ ရည်မှန်း ချက် ကတော့ ပထမ ဆုံး Grand Slam ဆုပ် ကို ရ အောင် လုပ် ဖို့ ပါ အဲ့ အတွက် ကျွန်တော် ကြိုးစား သွား မှာ ဖြစ် ပြီး ပြင်သစ် Open မှာ ဘာ ဖြစ် လာမလဲ ဆိုတာ ကြည့် ကြ သေးတာ ပေါ့ ဗျာ
ဒီဘက် မှာ Champion ဖြစ် လိုက်တာ ကြောင့် သူ ဟာ Masters 1000 ပြိုင်ပွဲ တွေ မှာ ဘူး ဆွဲတဲ့ အထက် မှာ ဒုတိယ အသက် ငယ်ဆုံး ကစားသမား သမားလည်း ဖြစ် လာခဲ့ ပါ တယ်
First, I think he's young, he's new, and all the new things are much more
interesting. I'm going to go to the house.
ဒါတော့ကိုရန်နိုင်ရဲ့ပတ်စဉ်တင်ဆက်နေကြဖြစ်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA အထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်ကျွန်တော်တို့ဒီမိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုစာရေးသားပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက
ရုရှားကသဘောတမ်းငွေတင်ပို့နေတဲ့လမ်းကြောင်းတစ်ခုကိုပိတ်လိုက်တဲ့အကြောင်းယူကရိန်းကဗိုလ်ရုံးနေမှာကြေညာလိုက်ပါတယ်ရုရှားကထောက်ခံအားပေးနေတဲ့ခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ယူကရိန်းရှေ့ပိုင်းကတဆင့်တင်ပို့မှုတွေကိုကြားဖြတ်ယူအားပါဝင်ရန်သူတွေရဲ့နှောက်ယှက်မှုတွေရှိနေတဲ့ကြောင်းပိတ်လိုက်ရတဲ့အကြောင်းယူကရိန်းသဘောတမ်းငွေတင်ပို့မှုလုပ်ငန်းကပြောဆိုလိုက်ကြပါအနော
ကျေးဇူးမမထိခိုက်မှုတွေမရှိနိုင်ဘူးလို့လည်းခံမှန်းကြပါတယ်။ရုရှားဆွေးရပိုင်းဂက်စပရွန်ဆိုင်းကုမ္ပဏီကတော့ဥရောပကိုယူကရိန်းကနေတဆင့်တင်ပို့နေတဲ့ဓာတ်ငွေပမာဏ25ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြည်ခဲ့ရက်ကပဲကြေညာထားတာပါ။ ကျွန်တော်နဲ့နောက်ပတ်ကန်ဒေသမှာအေဇွေးစစ်တပ်ရဲ့စစ်စင်ရေးတစ်ခုကိုသတင်းယူနေစဉ်အေဂျာစီးရီးယားသတင်းတောက်ပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ပေါ်အမေရိကန်နဲ့ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်ကြပါတယ်။အသက်50တနည်းရွယ်ပါလက်စတိုင်းအမေရိကန်သတင်းတောက်ရှရင်အဘူအကလာဂျင်းနင်းမြို့မှာသတင်းယူနေတော့မီဒီယာသမားအဖြစ်အထင်ရှားဝေဆားထားရတဲ့ပြစ်ခတ်ခံရတာလို့လည်းပြောဆိုကြပါတယ်။သ Dennis ကပြောဆိုလိုက်တာပါပြစ်ခတ်မှုကိုစီရီချာနဲ့အမြန်ဆုံးစူးစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ်အကြစီရသတင်းတော့သိဆုံးမှုဟာကဘာတလွားကသတင်းမီဒီယာတွေပေါ်တက်ခတ်မှုဖြစ်ကြောင်းလည်းပြောဆိုခဲ့တာပါလူခွင့်ရေးဆိုင်ရာကွန်သမကမဟာမင်းကြီးယုံကလည်းသတင်းတော့သိဆုံးမှုတွေတုံ့လုံမှုရဲ့အကြောင်း Twitter ကနေပြောဆိုလိုက်ပါတယ်တက်ဖြတ်မှုကိုပွင့်လင်းမြင်သာမှုရှိရှိတိကျလွတ်လပ်စွာစုံစမ်းဖော်ထုတ်ဖို့နဲ့ကျူးလွန်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေရပြီးအဆုံးသတ်ဖို့လည်းတိုက်တွန်းခဲ့တာပါကွန်ဆမကပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ယဉ်ကျေးမှုချုပ်ကလည်းဒင်းတော်တက်ခံရမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Al-Tayyab တို့ဖြစ်ကြပါတယ်VOA ရဲ့ကြော်သားပရိနိမနေ့ခင်းအစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းလိုမီတာ24 40 51လမ်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ပြီးတော့ဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးတားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.